IS Islam စစ်သွေးကြွအဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်၅ဦးတည်းကတဦးကိုခြေရကန်ထောက်လှမ်းပြီးဆီးရီးယားအနောက်မြောက်ပိုင်းမှာအဝေးထိန် drone နဲ့တုတ်တန်လိုက်တယ်လို့အမေရိကန်ကအကြေညာပါတယ်။တေဆုံးသူဟာ IS အဖွဲ့နဲ့ကမ္ဘာတစ်လွှားကသူတို့နဲ့လက်တွဲဆောင်ရွက်နေသူတွေကြားအဓိကဆက်သွယ်ဆောင်ရွက်သူတဦးဖြစ်တဲ့ဆီးရီးယားအခြေစိုက်မေဟာအယ်အဂျယ်ဖြစ်ပြီးစစ်သွေးကြွအဖွဲ့ရဲ့ကွန်ရက်ချိတ်ဆက်မှုတွေအားကောင်းအောင်အပြင်းထန်ကြိုးပမ်းနေသူလို့ American စစ်တပ်ရဲ့အလဲပိုင်းဒေတာကုကဲဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Syria မှာသူ့ကိုအသေးရမိတာဟာအဓိကအကြမ်းဖက်သမားတယောက်ကိုဖယ်ရှားလိုက်တာဖြစ်ပြီး IS အဖွဲ့ရဲ့တိုက်ခိုက်မှုစီစဉ်မှုတွေအရင်းမြစ်တွေအပြင်ဒေတာရင်းတိုက်ခိုက်နှိုင်စွမ်းကိုပါကြော်ပါစေတဲ့အတွက်ဒါဟာစွမ်းအားကြီးမားတဲ့သတင်းစကားပါတာမျိုးဖြစ်တယ်လို့အင်ကာနီထုတ်ပြန်တဲ့ကြေညာချက်မှာသမ္မတဂျိုးဘတ်တင်ကချီးကျူးပါတယ်။ Syria နိုင်ငံအလက်ပိုပြည်နယ်genderist မြို့မှာတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ L Age ရဲ့အနီးကနေထိုင်သူတူလည်းအပြင်းထန်ဒဏ်ရာရတယ်လို့ American ကသတင်းထုတ်ပြန်ပါတယ်။သူဟာ motorcycle နဲ့သွားချိန် missile တုံးထိမှန်တာဖြစ်ကြောင်း Britain ခြေစိုက် Syrian လူခွင့်စောင့်ကြည့်ဖွဲ့ကပြောပါတယ်။ကနူးသုံးသက်ချက်တွေရဒီတိုက်ခိုက်မှုအတွင်းအရသာထိခိုက်မှုတစ်စုံတစ်ရာမတွေ့ရဘူးလို့ American စစ်တပ်ကပြောပါတယ်။